ရခိုင်အချုပ်အခြာအာဏာကျဆုံးခြင်းအောက်မေ့ဘွယ်အထိမ်းအမှတ်နေ့မှာသူတို့ဟောပြောခဲ့တာတွေဟာဥပဒေနဲ့မညီညွတ်ဘူးလို့ဆိုပြီးတော့ပုံမှန်3ခုနဲ့တရားစွဲခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့ကိုစွဲချက်တင်မှုအတွက်ရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံးကဒီကနေ့စက်တင်ဘာလ10ရက်နေ့မှာဆုံးဖြတ်လိုက်ပါပြီ။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
။အခုနှစ်ဇန်နဝါရီ16ရက်ကလုပ်ခဲ့တဲ့ရခိုင်အချုပ်အခြာအာဏာကျဆုံးခြင်း223နှစ်ပြည့်အောက်မေ့ပွဲအခမ်းအနားမှာနိုင်ငံတော်အကြီးအကဲပြည်စီရဲ့စကားတွေကိုထည့်သွင်းပြောဆိုခဲ့တဲ့ဆိုရဆွဆွဲချက်နဲ့အမှုဖွင့်ခံထားရတဲ့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စိုက်စရာဝင်းဟင်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေခရိုင်တရားရုံးကဒီနေ့စက်တင်ဘာ10ရက်မှာဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တပ်စာဖောက်ပြမှုပုံမှန်မှုရာဇသက်ကြီးပုံမှန် 122 ခါဝေးကားငယ်နိုင်ငံတော်အကြီးညိုပြတ်စီမှုရာဇသက်ကြီးပုံမှန် 905 ခါဝေးကားငယ်မတရားအသိအဥပဒေပုံမှန် 71.2 တုံးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့စစ်တွေခရိုင်တရားရုံးကမတရားအသိအဥပဒေကိုဖိရှော့ပေးခဲ့ပြီးဥပဒေနှစ်ခုနဲ့ပဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါတယ်။ကျန်တဲ့ပုံမှန်နှစ်ခုလုံးကလည်းရာဇသက်ကြီးပုံမှန်တွေပဲဖြစ်တဲ့အတွက်ဒီလိုကြပြိုင်နက်တဲ့အမှုဖွင့်တရားစွဲဆိုတာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့သူတို့အမှုကိုကင်တွယ်နေတဲ့စစ်တွေမျိုးကတရားလွှတ်တော်ရှိနေဦးကျော်ညွန့်မောင်ကအခုလိုပြောပါတယ
်။သူပြောတဲ့အရာကတခုမှအမှန်မဟုတ်ဘူးအကုန်လုံးအမှန်တကြီးပဲ။တခုမှအပေါ်လုံးမပါဘူး။ဒါဆိုတော့စဉ်းစားမှန်းပြီးစဉ်းစားသင့်တယ်။ဒါတရားသားတွေဆိုတော့ဒီတန်းတူအခွင့်ပေးသင့်တယ်။အဲ့ဒါတွေပဲသူတို့ပြောတာ။အမှန်တော်ကိုပုံကန်ခြားနာမယ်။တခိုင်ကိုတိချပင်နေဖြစ်လုံးမယ်ပါညာအဲ့ဒါမဟုတ်ဘူး။နိုင်ငံသမားတယောက်ကနိုင်ငံစကားပြောတာ။လက်ရှိအခြေအနေကိုပြောကြတာ။အစိုးရလူအစိုးရလုံးတင်လုံးထိုက်တာကိုလုံးပေးလို့ရအောင်သူဟောပြောတာပဲအဲ့ဒီဒီကတော့အဲ့လမ်းကြောင်းနဲ့ပဲသူခုခံရှင်းပါတော့သူကဒီပုံမှန်ကုနာဆွေးကျဲတင်တာကလည်းကျွန်တော်တို့မှားတယ်ခင်ဗျာဆွေးလေးမဆွေးဆိုရဘူးပြည်တယ်နဲ့ပြီးပေးရဘူးလို့တာမြင်ထားတယ်နမူနာကျွန်တော်တို့ဆွေးကျဲတင်နေတဲ့အမိန့်ချတဲ့အခါမှာတော့ကျွန်တော်ဒီနမူနာကျွန်တော်တို့အမိန့်ချလို့မရဘူးဥပဒေက
လက်ရှိစွဲချက်တင်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုရလို့ဒီနေ့တရားရုံးကိုရောက်လာခဲ့တဲ့ဒေါက်တာအေးမောင်ကမီဒီယာကိုပြောသွားပါဗျ။အဲ
့တော့ပုံမှန်လည်းပြောရင်ညာဟိုနိုင်ငံရေးအရာเนาะခုနလိုကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်တယ်။အဲ့တော့ခုနပြောသလိုပုံစွဲချက်တင်တဲ့စွဲချက်ကိုကျွန်တော်တို့ပြန်ရှင်းရမှာပေါ့လေ။အဲ့တော့ကျွန်တော်တခုစိုးရင်တာကနိုင်ငံတို့သမ္မတကိုတင်တဲ့အမှုတွေမဟုတ်လို့ဦးတိတ်၆တဲ့အမှုတွေမဟုတ်လို့ဦးတိတ်၆ထားတဲ့အမှုတွေမဟုတ်လို့ဆွေးချက်တင်ရသလားအဲ့ဒါဆိုရင်လွတ်လပ်တဲ့တရားစီရင်ရေးပုံမှာတန်လျာလူထုကဝင်တော့မယ်အဲ့တော့ဗက်လိုက်မှုကင်းစေခြင်းနဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်စေခြင်းဗက်လိုက်မှုဆိုတာအစိုးရကဆွေးတာမဟုတ်လို့နိုင်ငံတော်သမ္မတကြီးကိုတင်ရတဲ့အမှုမဟုတ်လို့ဟာလာအတင်းဆွေးချက်တင်တာမျိုးမဟုတ်ဘူးလို့ကျွန်တော်တို့ဥပမာဆိုပါတော့ကျွန်တော်မလုပ်ခဲ့တဲ့လုပ်ငန်းကိုနိုင်လွတ်လုံးရှစ်ဆလုံးနဲ့တရားစီရင်အဲ့ဒါတော့ကျွန်တော်ကြီးကနံပါတ်2ရောမယ်ဆိုရင်ထိပင်းပါလားမထိုးနိုင်ဘူးလားအဲ့ဒါလေးတွေကကျွန်တော်တို့နော်လူမှုအနေနဲ့ကျွန်တော်တို့နိုင်ငံသားတူအနေနဲ့ပြန်လည်လုပ်ရမယ်မိကွန်းတွေဖြစ်တယ်ဆိုလို့ရှိနေဟုတ်ပြီနော်နောက်မှဆုံးမယ်ကြာကျန်ကျန်မှမှာ
နိုင်ငံတော်ပုံကမှုတစ္ဆာဖောက်ပြမှုပုံမှန် 122 အတွက်ပြစ်မှုကတည်ကြံဒါမှမဟုတ်ရင်တသက်သကြုံးအထိချမှတ်နိုင်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအတွက်ပုံမှန် 905 ခါဝေးကြတော့အမြင့်ဆုံးထောင်ဒဏ်2နှစ်ဖြစ်ပါတယ်